တွေ့ရေးဒီတစ်ပတ်တော့မန်ကရင်ဒွဲ blog အကြောင်းပြောပြမလားလို့ဗျ
ကိုဆောင်ဝင်းလိုက် blog နာမည်ကလည်းထူးဆန်းဆန်းပါလားရှင်ဘယ်နိုင်ငံက blog အကြောင်းများပြောမလို့လဲ
အမေတွေ့တယ်မလားမကင်ပြူတွေ့တာအားသွားတယ်မလားမြန်မာပြည်က blog ပါဗျာမန်ကရင်ဒွဲဆိုတာကကချင်နာမည်လေ
အဲ့ဒီမန်ကရင်ဒွဲဆိုတာဘာကိုဆိုလိုတာလဲဆိုတာကိုလည်းရှင်းပါအောင်ရှင
်ရှင်းပါမယ်ဗျာဒါပေမဲ့ကျွန်တော်ပြောတာတဲ့ကာယကံရှင်ဘလော့ကကိုချိုကိုတိုင်ရှင်းပြတာကိုနားထောင်တာကပိုကောင်းမယ်ထင်တယ်
။ဘန်ကင်းဆိုတာကျွန်တော်တို့ဒီဟိုဟာယွာနာမည်ပေါ့ကိုစောင်းနိုင်။ယွာပေါ့ဒီမစ်စနာမျိုးရဲ့စင်ချီဘုံလောက်မှာရှိတဲ့ယွာနာမည်ပါဟုတ်ပါတယ်။ဒွဲဆိုတာတော့ကျွန်တော်တို့ဒီကချင်လူမျိုးတွေရဲ့ဟိုပေါ့တတရသားတော်၎င်းတတရသမီးတတရမြောက်သားတော်၎င်းသမီးတော်၎င်းအဲ့ရရဲ့ဟိုပေါ့တတရမြောက်ရင်လေးကိုမဲတဲ့နဲ
။ဒီယွာလေးကမြစ်ကြီးနားမျိုးရဲ့မြောက်ဖက်မြစ်ဆုံဘက်ကိုသွားတဲ့လမ်းပေါ်မှာရှိတာပါတဲ့။ဒီရွာကနင်းနေရဲ့ရွာတော့မဟုတ်ဘူးမခင်ပြထွေးရေမြန်မာနိုင်ငံလွတ်လာရေးမရခင်ဖက်စစ်ဒေါ်လာရေးခေတုန်းကဗိုလ်ချုပ်အောင်ဆန်းတို့ကချင်ပြည်နယ်ကိုသွားပြီးပထမဆုံးအကြိမ်ကချင်ကောင်းဆောင်နေနဲ့မြန်မာပြည်လွတ်လာရေးအတူတိုက်ပွဲဝင်ကြဖို့ဆွေးနွေးခဲ့ကြတဲ့ရွာတဲ့ဗျဟု
တ်ကဲ့ဒီမခင်ရွာဆိုတာကျွန်တော်တို့ရဲ့ဒီကချင်ဒီမိုင်းမှာကြတော့လေဒီဗိုလ်ချုပ်ကဒီလူပြားကပါစစ်ဒီကလာဒီမှာကျွန်တော်တို့ဒီလွတ်လာရေးယူဖို့လာပြီးမှကျွန်တော်တို့ဒီကချင်လူကြီးတွေကိုလာဒီ young နဲ့အချင်းပထမဆုံးကချင်လူကြီးနဲ့တွေ့တဲ့ရွာပေါ့ဒီမှာဟောပေါ့သမင်းနေလက်စားပြောမလားအဲ့လိုမျိုးနဲ့အခန်းကျွေးမွေးခဲ့တဲ့ရွာပေါ့နော်ကျွန်တော်ရဲ့ဘလော့မှာရေးတာလည်းဒီနှစ်ချိန်ဆိုတာနိုဝင်ဘာလ3မှတစ်ချိန်ပေါ့လကုန်မှာတစ်ချိန်တကယ်မဲ့ဒီမှာတကယ်တမ်းရွာကိုရောက်ဖြစ်တာကတော့နိုဝင်ဘာလဒုတိယအချိန်မြောက်ဟောပေါ့လာတဲ့အချိန်ပေါ့နော်ကျွန်တော်တင်တဲ့အဲ့ဒီတဲမှာတနအဲ့မှာနှစ်ချိန်လာတဲ့တင်ပါတယ်46ခုနှစ်မှာပေါ့နော်အဲ့လိုပေါ့မတန်ရဆိုရင်တော့ကျွန်တော်ပြည့်ကြလဲဆိုတာတော့အကြီးကြတော့မတီးတော့ဒီနော်အနတ်ဆမ်းမှာတကြိမ်လာတယ်လက်ကုံပိုင်းမှာတစ်ခေါက်ပြန်ရောက်လာတယ်ပေါ့နော်လက်ကုံဒီ30ရက်မြင့်မှာကျတော့ဒီမှာကျွန်တော်တို့ရိုးရာနဲ့ဧခံကျွေးမွေးတယ်ဆိုတော့မှတ်တမ်းလေးတွေကျွန်တော်ရှင်မှာရှိတော့ပ
ါဒီเจ้าတွေအဖြစ်မှာမကြားဘူးနော်တကယ့်သမိုင်းဝင်အချက်လက်တွေပဲသူကဒီเจ้าတွေကိုဘယ်လိုသိတာလဲလဲကိုစော်ဝင်လာရဲ့ဒီပေါ်မှာရေးထားတဲ့အချက်တွေကဘယ်လောက်ထိခိုင်မာတဲ့လဲ
မခင်ပြထွေးလဲသတင်းတော့ပြီးမိကွန်းတော့အတော်များသားပဲနော်ကိုကျောင်းဆန်းတို့ ਨੇ တွေ့တဲ့အထက်မှာကိုချိုရဲ့အဖိုးကိုတိုင်ပါခဲ့တာတဲ့ဗျအဖိုးထံကလက်ဆင့်ကမ်းပြီးကြံနေခဲ့တဲ့မတ်တမ်းတွေကိုလူငယ်တွေလေ့လာလို့ရအောင်ဘလော့ပေါ်မှာတင်ပေးတာပါတဲ့
ကျွန်တော်ကျတော့ဟိုပါပေါ့ကျွန်တော်တို့အဖိုးပေါ့နော်အဖိုးတွေဦးလေးတွေကြာကျွန်တော်တို့ဒီအချက်လက်တွေကဟိုပါပေါ့ကျွန်တော်စုဆောင်နေဆိုတာလည်းတော်တော်လေးခိုင်မာတဲ့အချက်လက်တွေပါကျွန်တော်တို့ရဲ့ဟိုပါပေါ့လက်ရေးမှတ်တမ်းတွေကနေကျွန်တော်ပြန်မှတ်တင်ကြတာပါအေးမှတ်တမ်းမှတ်ရရဟုတ်ကဲ့လက်ရည်မှတ်တမ်းမှတ်ရရကိုကျွန်တော်ပြန်တင်ထားလိုက်တာပါဒီကဲဟိုပေါ့တချို့ဟာခြားတော့လဲကျွန်တော်ကဒီလူပုဂ္ဂိုလ်ချင်းဟိုနည်းနည်းထိခိုက်မဲ့ဟာခြားတော့ကျွန်တော်ကသိမထဲကနောက်ထပ်လဲကျွန်တော်တင်ဖို့ဒီရှိပါသေးရဲ့
ဂျာနဲ့နေပါအောင် तू ကဘလော့ဂါဘလို့ဖြစ်သွားတာလဲအဲ့ဒီအကြောင်းလေးလည်းပြောပြအောင်လေ
ဘလော့ဂါဘလို့ဖြစ်တယ်လဲဆိုတာတော့ तू ကသူ့ကိုယ်သူဘလော့ဂါဆာရေးဆရာရဲ့လို့မြူဆပါဘူးတဲ့ဒီတမန်ဝင်ဖြစ်ရမှာအချက်လက်လေးတွေအများသိနေအောင်မျှဝေတဲ့သဘောနဲ့ရေးတာပါတဲ့
ဘလော့ရေးဖြစ်တာတော့ကျွန်တော်ကဒီညာနဲ့ပတ်သက်ပြီးမှဒီကျွန်တော်တို့ရဲ့ကချင်မျိုးတွေရဲ့ဟောပေါ့ဒုတိယဟောဖက်ချစ်တော်လာရေးနောက်ပိုင်းကာလအဲ့ဒါရဲ့သမိုင်းကျွန်တော်တို့ရဲ့လူကြီးတွေရဲ့လှုပ်ရှားမှုသမိုင်းတွေကိုအဲ့အကြောင်းတွေကတီးတဲ့လူတွေကအခုချိန်မှာသိမရှိတော့အဲ့ဒါကျွန်တော်တကယ်ချင်းနေနဲ့ပြောဖြစ်တဲ့အချိန်မှာတချို့က Facebook ပေါ်တင်ဖို့ပြောတယ်ကျွန်တော်က Facebook ပေါ်တော့တင်တာကိုကျွန်တော်သိကဘောမကြောက်အဲ့ဒါနဲ့ကျွန်တော်အဲ့ blog လေးလုပ်ပြီးမှ blog ပေါ်တင်လိုက်တ
ာလားဒါဆို तू ကတခြားစာတွေတော့မရေးဘူးပေါ့နော
်အဲ့ဒီလိုအပြတ်ပြောလို့လည်းမရပြန်ဘူးဗျသူတို့မန်ခရင်ရွာမှာဖြစ်ပျက်နေတဲ့လက်ရှိအကြောင်းအရာလေးတွေကိုလည်းသူ့ blog ပေါ်မှာရေးထားတယ်လေ blog ပေါ်က तू စုဆောင်းတင်ပြထားတဲ့တကယ်ဖြစ်ရမှာအချက်လက်တွေနဲ့ပတ်သက်လို့အချက်လက်တွေမားနေတာတွေ့ရင်ဒါမှမဟုတ်ဝေဖန်အကြံပေးခြင်းသူ့စီကိုတိုက်ရိုက်ဆက်သွယ်လို့ရပါတယ်တဲ့ဗျာ
ဒီဟိုဘယ်အချက်ကတော့မားနေပါတယ်ကျွန်တော်နဲ့လာပြီးမှအဲ့ဆွေးနွေးလို့ရပါတယ်လို့ကျွန်တော်တင်တဲ့ဟာဘယ်အချက်လက်ကမှားနေပါလဲပေါ့မှားနေတဲ့အချက်တကင်းအချက်လက်တွေပိုင်းတော့ပြန်ပြီးမှဆွေးနွေးနိုင်ပါတယ်လို့ကျွန်တော်ရရှိထားတဲ့အချက်လက်တွေတော့ဟောပေါ့အကောင်းဆုံးဖြစ်အောင်ဘယ်ပုဂ္ဂိုလ်ဒုတိယမှာထိခိုက်မှုလည်းမရှိအောင်ဆိုပြီးမှလည်းတချို့မသုံးတင်တဲ့စကားလုံးတွေကိုလည်းမသုံးမနဲ့ကျွန်တော်တင်ထားတာဖြစ်ပါတယ်အီးမေးကတော့အဲ့ကျွန်တော်ရဲ့ဒီဟောอีเมลไอ้ดีบล็อกว่า address အတိုင်းပဲ email ပို့လို့ရပါတယ် monkeyjoy@gmail.com နဲ့ပဲဟိုလို့လို့ရ
မခင်ပြထွေးလဲထောက်ပြစရာအချက်လက်တွေတွေ့ရင်သူ့စီဆက်သွယ်လိုက်ပေါ့ဗျာ
အမလေးဒီလောက်ဝေးတဲ့သမိုင်းတွေကိုတိထောင်တိမထားတာအချက်လက်မှန်မှန်ထောက်ပြဖို့ဆိုတာကတော့ဝေးသေးတယ်ကိုစောဝင်လိုက်ရေ
ဟုတ်ပါတယ်ကျွန်တော်ကစတာပါမခင်ဖြစ်ထွေးရဲ့သူ့အနေနဲ့အဲ့ဒီခက်ကဓာတ်ပုံနေရောဘလော့ပေါ်ရောက်မလာသေးတဲ့တခြားသမိုင်းဝင်အချက်လက်တွေကိုထပ်ပြီးတော့တင်ပေးပါဦးမယ်တဲ့ဘလော့ပေါ်မှာတင်ထားသမျှသမိုင်းဖြစ်ရမှန်တွေကိုလေ့လာကျင်ကြရတဲ့ဆိုရင်တော့ဘလော့ပေါ်မှာတင်ထားသမျှသမိုင်းဖြစ်ရမှန်တွေကိုလေ့လာကျင်ကြရတဲ့ဆိုရင်တော့ mankrindwe.blog.com လေ့လာနိုင်ကြပါတယ်စလုံးပေါင်းကတော့mankrindoi.blog.com ဖြစ်ပါတယ်
။တော်ရရှင်တို့အနေနဲ့လည်းကိုရင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်တော့ bamis@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင်
။ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်။ဒီနေ့ကနေညနေနဲ့အင်္ဂါနေ့မနက်ပိုင်းတွေမှာထုတ်လွှင့်ပေးနေတဲ့ဘလော့ဂါအစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။